ုရတဲ့လက်ထက်သမရတိအနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ညီနိုင်ပြီးတော့အဖမ်းစီခံတပိတ်မောက်ចောင်းသူចောင်းသားတွေကိုသမရတိရဲ့လုတ်ပိုင်းခွင့်အာဏာနဲ့အ мян ဆုံးလွတ်ပေးစီလိုပါတယ်လို့ចောင်းသားမိဘတွေနဲ့ចောင်းသားအရေးသက်ကြွလှူရှာသူတွေကတောင်းဆိုလိုက်ပါတယ်တပိတ်မောက်ចောင်းသားတွေနဲ့ဝန်းရံပြည်သူတွေကိုထောင်သွင်းအချင်းချခံထားရတာတစ်နှစ်ကျော်သွားပြီဖြစ်လို့အ мян ဆုံးလွတ်ပေးဖို့အစိုးရတစ်ကိုအခုလိုတောင်းဆိုနေတာလည်းဖြစ်ပါတယ်အပြည့်စုံကတော့မဆူမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်တရားဝတီကျင်းအောင်မှာထိန်းသိမ်းခံထားရတဲ့ចောင်းသားកောင်းဆောင်တွေတပိတ်မောက်ចောင်းသူចောင်းသားတွေဒီကနေ့ဧပြီလ5ရက်နေ့အင်္ဂါနေ့မှာတော့တရားဝတီခရိုင်တရားရုံးမှာရုံးထုတ်ဆစ်ဆေးပြီးဧပြီလ10ရက်နေ့အတွက်ရုံးချင်းပြန်ပြီးတော့ချိန်ထားပါတယ်ဒီမိုကရေစီပညာရေးစနစ်ဖြစ်ပေါ်လာရေးမန္တလေးကနေရန်ကုန်အထိတပိတ်မောက်ခီးရှည်ချီတက်လမ်းလျှောက်ဆန္ဒပြရင်းလေဗရန်မြို့မှာအကြမ်းဖက်ဖြိုခွင်းခံရလို့ပြီးခဲ့တဲ့မတ်လ10ရက်နေ့ကတည်းကဖမ်းဆီးထားပြီးတရားဝတီတရားရုံးအပြင်ရန်ကုန်မြို့ကတရားရုံးတွေမှာចောင်းသားတွေတရားရင်ဆိုင်လာခဲ့ရတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်အစိုးရဟောင်းအာနာမလွှဲခင်ចောင်းသားတွေလွှတ်ပေးဖို့တောင်းဆိုခဲ့တယ်လို့အာနာလွှဲပြောင်းပြီးနောက်ပိုင်းအခုအစိုးရတဲ့လက်ထက်မှာလည်းအဖမ်းစည်းခံចောင်းသားတွေအ мян ဆုံးပြန်လွှတ်ပေးဖို့ចောင်းသားမိဘတွေကမျှော်လင့်နေကြတာပါချက်ချင်းပြန်လွှတ်ပေးမယ်လို့ယုံကြည်မှုမရှိပေမဲ့အစိုးရတဲ့လက်ထက်မှာတော့တရားဥပဒေနဲ့အညီတမာတမတ်ကြကြဆုံးပြတ်ပြီးလွှတ်ပေးလိုက်မယ်လို့ထင်ကြောင်းចောင်းသားတပိတ်ဦးဆောင်သူចောင်းသားခေါင်းဆောင်ကိုမင်းသွေးတဲ့ရဲ့မိခင်ဖြစ်သူဒေါက်ခင်ယူကပြောပါတယ
်မိဘတွေအနေနဲ့တော့နှစ်တိကိုမတိုင်ခင်ကိုလွှတ်လိုက်မယ်လို့အားလုံးကမျှော်လင့်တာပေါ့နော်တမင်တက်တက်လေးရက်ရက်ရုံးမှာပြီးတော့လေရုံးမှာမှာနဲ့ပြီးတော့ဈေးဝင်ဆိုင်ခရီးတွေလည်းသူတို့ချိုးဖြတ်တယ်ចောင်းသားတွေကအေးစစ်စစ်ဖန်ခံမှာမယ်လို့ပြောထားတာကိုပဲမတရားရိုက်နဲ့အန်ဒီပြီးတော့စားဆုံးလို့ဆိုရှင်ပေးပြီးလို့အောင်သတင်းထွက်တာလေစံကောင်းလို့အစမတည်ပဲနဲ့အခုအချိန်မှာဆိုသူတို့ချိန်နဲ့ထားတဲ့ဓာရီတွေနဲ့သွေးတွေဓာရီတွေရှိတဲ့ယောဂတွေကသူတို့မှရှိနေကြတယ်လေဒီနေ့လဲကြော်လာပြီးပြည်ပတွေမှာလည်းတော်လေးကိုခံစားရတာပေါ့နော်အန်ဒီအုံကြီးတွေအနေနဲ့ကတော့ပြောင်းလဲချက်တွေကတော့ထားပါတယ်ဒါပေမဲ့ပြောင်းလဲလို့ဖြစ်မလာလို့ရှိလို့ရှင်ပို့ပြီးတော့ခံစားရမှာမလို့အန်တီအနေနဲ့ရုံးကြီးချက်ကတော့သိပြီးတော့ညှိုးနှင်းချက်တွေတအားတော့မထားဘူးပေါ့နော်ဒါပေမဲ့ဖြစ်စီချင်တာပေါ့ဒီဒီမိုကရေစီအစိုးရအစမတမညှတာတဲ့သမဒါကြီးတက်နေပြီးနိုင်ငံကောင်းဆောင်ကြီးတက်နေပြီးဆိုတော့အန်တီတို့အနေနဲ့ကတော့ပထမဟိုအစိုးရတဲ့ပို့ပြီးတော့အားကိုးတယ်အားထားတယ်ပေါ့နော
်အထိမ့်သိမ့်ကန်ဘာကတာကျောင်းသားကောင်းဆောင်မတ်ဟန်နီဦးရဲ့ဖခင်နိုင်ငံရေးကျင်းသားဟောင်းတူဦးလည်းဖြစ်တဲ့ဦးထွန်းဦးကတော့အစိုးရတဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုနားလည်ပေမဲ့လို့ကျောင်းသားတွေအ мян ဆုံးလွတ်မြောက်ရေးဆောင်ရွက်ပေးစီလိုပါတယ်လို့လည်းပြောပါတယ
်အစိုးရတဲ့ကတော့ဗျာဟိုကျွန်တော်အမြင်တော့ရရင်150လုံးလုံးအုပ်ထုတ်ခံခဲ့ရပြီးတဲ့စစ်အစိုးရရဲ့အုပ်ဆုံးမှုအောက်ကနေလွတ်မြောက်တာပဲရှိသေးတယ်လေဒါပြည်သူအစိုးရအနေနဲ့အခုမှစတာကဆိုတာတော့မှဝိခါကကလေးလို့တော့ပြောလို့မရသေးတဲ့အခြေအနေမျိုးမှာရှိတော့သို့ကျွန်တော်တို့အများကြီးပြုစုပြီးတော့အရွယ်ရောက်အောင်လုပ်ရအောင်ပဲသဘောမှာရှိပါတယ်တချို့ကိစ္စလေးတွေကအားနဲ့ပြည့်ရှိကောင်းရှိနိုင်တယ်လေအဲ့ဒီအတွက်တော့ကျွန်တော်တို့ကနားလည်ပေးရမှာပေါ့ဗျာဒါပေမဲ့အခုပြည်သူလူထုကဆိုရတရားဖြစ်လာပြီးတော့ပထမဦးဆုံးလှုပ်တင်တာကတော့ကျောင်းသားတွေရဲ့အခမ်းအနားအလွန်အရေးကြီးပါတယ်ကျောင်းသားတွေကိုဦးစားပေးပထမဦးဆုံးတောင်းရပေးနိုင်ခြင်းကပါရှင်ကောင်းမွန်တဲ့ဗမာပြည်ရဲ့အနာဂတ်သမိုင်းကိုစတယ်ကောင်းမွန်တဲ့ဆိုရတရားကိုပို့ပြီးအားပေးနိုင်တယ်လို့ကျွန်တော်အထင်ပါတယ်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အစိုးရတဲ့လက်ထက်သမရတဲ့အနေနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံနဲ့ညှိနှိုင်းပြီးတော့အဖမ်းစည်းခံတပိတ်မောက်ចောင်းသူចောင်းသားတွေကိုသမရတဲ့ရဲ့လုတ်ပိုင်ခွင့်အာဏာနဲ့လွတ်အောင်လုတ်ပေးစေလိုပါတယ်လို့လည်းဒီမိုကရေစီပညာရေးတပိတ်ចောင်းသားအထောက်ကူပြုကော်မတီကဥဇော်ရန်ကလည်းပြောပါတယ
်ကျွန်တော်တို့ဆန္ဒရတော့ချက်ချင်းလုတ်ပေးစီရင်ပါတယ်ဘာဖြစ်လို့လဲဆိုတော့သူပဲလို့ခြေကံဥတွေပုံမတွေရလဲပေါ့နော်သမရကလွတ်ခွင့်ရှိတယ်ပေါ့နောက်တစ်ခုကကာလုံပေါ့နော်ကာလုံနဲ့တိုင်ရင်လွတ်လို့ရတယ်ပေါ့အဲ့တော့လွတ်လို့ရတဲ့အချင်းချင်းတစ်ခုပေါ့အာမြန်မာနိုင်ငံရဲ့အထူးသဖြင့်ကြံနေတဲ့ပညာရေးကိုကျွန်တော်တို့အဲ့ဥမှန်ကြောင်းလဲပို့တောင်းလိုက်ကြောင်းသားတွေကိုဘလို့အကြောင်းကြောင်းမှဒီချိန်မှာကျွန်တော်တို့ကထိမ့်သိမ့်ထားတာဖန်ထားခြင်းအဖြစ်ကျွန်တော်တို့ဘလို့မှအကျိုးမရှိပါဘူးဒီကြောင်းသားတွေကိုတမင်းနဲ့ဖန်ထားတာနဲ့ကိုကျွန်တော်တို့တမင်းနဲ့ကျွန်တော်တို့တိုင်းပြည်နဲ့ကျွန်တော်တို့အားလုံးအတွက်အကျိုးမရှိပါဘူးဆွတ်စေခြင်းပါခင်ဗျာ
တပိတ်မောက်ကြောင်းသားကိုယ်စားလှယ်ပြီးအစိုးရနဲ့လွှတ်တော်ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေအနန္ဒီယာတာဝန်ရှိရသူတွေသဘောတူထားတဲ့လေးဝင်ဆိုင်ဆွေးနွေးပွဲရက်လက်အစိုးရတဲ့လက်ထက်ဆက်ပြီးအကောင့်ထဲပေါ်နိုင်ရေးအပါအဝင်ចောင်းသားတွေရဲ့တောင်းဆိုချက်၁၁ချက်ရရှိရေးကိုလည်းចောင်းသားတွေကဆက်လက်ကိုင်းဆွဲထားကြစေဖြစ်ပြီးဆက်တောင်းဆိုသွားမယ်လို့ပြောကြပါတယ်ဒီကနေ့လွှတ်တော်မှာပညာရေးဝန်ကြီးအဖြစ်ဒေါက်တာမျိုးသိန်းကြီးကိုအတည်ပြုခန့်အပ်လိုက်တဲ့အပေါ်ပညာရေးလောကသားတွေအကြားမှာရောအမျိုးသားပညာရေးဥပဒေကိုကန့်ကွက်ခဲ့ကြတဲ့ចောင်းသားတွေကြားမှာပါမေးခွန်းထုတ်ခဲ့ပါတယ်အထူးသဖြင့်ကတော့သူဟာသမရဦးသိန်းစေအစိုးရလက်အမျိုးသားပညာရေးဥပဒေပေါ်ပေါက်ရေးနဲ့ပညာရေးပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေမှာဥဆောင်ခဲ့သူဖြစ်တာမို့ပညာရေးလေးပွင့်ဆိုင်ဆွေးနွေးပွဲဒီမှာចောင်းသားတွေနဲ့ထိတ်တိုက်တွေ့ခဲ့သူတူဦးလည်းဖြစ်ပါတယ်ရှင
်မဆူမော်ပါရှင်